New York Manhattan မှာမုံမျောတိုက်တလုံးပေါ်မှာတနင်္လာနေ့နေ့လေကရဟန်းရင်တစင်းပြတ်ကြခဲ့ပြီးရဟန်းရင်မောင်းတည်ဆုံးသွားတယ်လို့ New York အရာရှိတွေကပြောပါတယ်မိုးရွာပြီးမြူတွေဆိုင်းနေခြင်းမှာပြတ်ကြခဲ့တာပါ New York မြို့ကAXA Equitable Center ခေါင်းမုံမှာပြတ်ကြတယ်ရဟန်းရင်ကထွက်နေတဲ့မိခိုးတွေကိုတွေ့နေရပါတယ်ရဟန်းရင်မီးလောင်ကျွမ်းခဲ့ပြီးမိခိုးချက်ချင်းပဲနှိမ့်သက်နိုင်တယ်လို့မိသားရဲတွေကပြောပါတယ်အခင်းဖြစ်ပွားမှုကအကျန်းဖက်မှုနဲ့တက်ဆိုင်တဲ့အထောက်အထားမတွေ့ရတယ်လို့ချိန်ချောက်မှုတွေလည်းရှိမနေဘူးလို့ New York မြို့တော်ဝန် Bill D. Blasio ကသတင်းတောက်တွေကိုပြောပါတယ်ရဟန်းရင်မောင်းသူဘသူဘဲဝါမသိပေမဲ့ဒီရဟန်းရင်ကိုမောင်းသူဟာပုဂ္ဂလိကရဟန်းရင်မောင်းသမားတူဖြစ်ပြီးဒီလောက်လုံနေကြလို့ဖြစ်ကြောင်းမြို့တော်ဝန်ကပြောပါတယ်ရဟန်းရင်ဟာလည်းလုပ်ငန်းအကြီးအကဲတွေကိုတင်ဆောင်တဲ့ပို့ပြီးတဲ့ရင်မျိုးဖြစ်ပုံရတယ်လို့ဆိုပါတယ်။ရဟယံကခေါင်းမိုးပေါ်ကိုအေးပေါ်ဆင့်သက်ဖို့စူးစမ်းခဲ့ပုံရပြီးဒီ၆ဦးတက်ကဒူတယောက်ကိုမှထိခိုက်ဒဏ်ရာရတာမရှိဘူးလို့နယူးယောက်အုပ်ချုပ်ရေးမှူးအန်ဒရူးကူမော့ကပြောပါတယ်။ရဟယံပြတ်ကျအဆောက်အဦးက Rockefeller Center နဲ့ Times Square နဲ့ပါနီးနေတာကြောင့်ဒီတဝိုက် 9/11 World Trade Center မိုးမျောတိုက်ညီနောင်အကြမ်းဖက်သမားတိုက်ခိုက်ခံပြီးပြိုကျခဲ့တာကိုအမှတ်ရစေပါတယ်။အခုရဟယံပြတ်ကျမှုတွေ FFA ပြည်ထောင်စု၄ချောင်းစီမံခန့်ခွဲနဲ့NSP နိုင်ငံတော်တိုင်ပို့ဆောင်အန္တရာယ်ကင်းရေးဘုတ်ဖွဲ့တို့ကစုံစမ်းစစ်ဆေးနေစေပါ